မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်မတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအရက်သားအစိုးရကိုဖျောက်ချပြီးအာဏာသိမ်းယူလိုက်တဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုအင်အားလုံးရင်တုံပြီးတော့အကြမ်းဖက်ပစ်ခတ်နှိမ်နှင်းတာ၊တရားလက်လွတ်ရိုက်နှက်ဖမ်းဆီးတပ်ဖြတ်နေတာတွေနဲ့ပတ်သက်လို့ပြည်ပရောက်မြန်မာတွေကြားမှာစိုးရိမ်မှုတွေနဲ့မကျေနပ်မှုတွေရှိနေကြတယ်လို့ပဲမြန်မာပြည်သူတွေနဲ့အတူရက်တီမှုကိုပြတာတာ၊ပြည်ပကနေမြန်မာပြည်သူတွေအတွက်ပံ့ပိုးကူညီမှုတွေပေးနိုင်အောင်လှုံ့ဆော်လှုပ်ရှားတာတွေလည်းရှိနေပါတယ်။ဒီထဲမှာစင်ကာပူရောက်မြန်မာတွေလည်းပါပါတယ်။အာနာရှင်ဆန့်ကျင်လှုပ်ရှားနေကြတဲ့မြန်မာပြည်ရင်းကပြည်သူတွေအတွက်ပြည်ပရောက်မြန်မာတွေဘာတွေလှုပ်ရှားဆောင်ရွက်ပေးနေကြပါလဲ။ဘယ်လိုကူညီထောက်ပံ့မှုတွေကိုပေးနေတယ်လဲဆိုတာတွေကိုတော့စင်ကာပူနိုင်ငံမှာနေထိုင်နေတဲ့မတ်မေဝင်းနိုင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်။အမေဝင်နိုင်တို့ဒီစင်ကာပူမှာရှိနေတဲ့မြန်မာတွေဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတက်နိုင်တဲ့ဘက်ကပေါ့နော်လှုပ်ရှားနေကြရတယ်ဆိုတာတွေသိရတယ်ဆိုတော့အခုလက်ရှိဘာတွေလုပ်နေကြလဲပေါ့နော်ဘာတွေများပြပကနေပြီးတော့လှုပ်ဆောင်ပေးနေတာတွေရှိပါတယ
်ကျမကစင်ကာပူမှာက US တို့ UK တို့ Australia တို့မှာလိုမျိုးစနားပြလို့မရဘူးအဲတော့စင်ကာပူမှာနေနေတဲ့လူတွေကလုံနိုင်တာကအဓိကနှမျိုးပဲရှိပါတယ်တခုကonline တိုက်ပွဲပေါ့နော် online မှာနေပြီးတော့သတင်းတွေဖြန့်ပေးမယ်သတင်းတွေပါပါပြန်ပေးမယ်တချို့ petition တွေလုပ်ပေးမယ် email တွေပို့ပေးမယ် social punishment အတွက်ကိုဟိုတက်ဆိုင်ရာတောင်းနေဖြစ်ဖြစ်တက်ဆိုင်ရာတန်ရုံးနေဖြစ်ဖြစ်ကိုတောင်းဆိုပေးမယ်ဒါမျိုးပဲရှိပါတယ်နောက်တစ်မျိုးကဆိုတော့လိုအပ်တဲ့နေရာမှာငွေသေးရအခုနေလိုခဲ့ရင်တန်ဖိုးပေးရမျိုးပေါ့ငွေသေးရမှာကျမတို့အခုလုပ်နေတာ၃မျိုးရှိပါလိမ့်မယ်တစ်ခုက CDM လုံးတမိုင်းအတွက်ဘယ်ညမှာလဲလို့လို့ပေါ့တချို့ကလည်းငွေကြေးတိုင်ရဆိုပါတယ်တချို့ကလည်းအစားအသောက်ကိုဝယ်ပြီးတော့ပို့လာမျိုးလည်းရှိပါတယ်နောက်တစ်ခုကကျောင်းဆုံးသွားတဲ့လူတွေရဲ့ဒဏ်ရာရပြီးတန်ရခဲ့တဲ့လူတွေရဲ့ဆန်ယူတင်တာစုတွေကိုလည်းတောင်းပန်မှုတွေတော့ညာရှိပါတယ်နောက်ဆုံးတစ်ခုကတော့အခုဆန္ဒပြနေတဲ့လူတွေမှာညာပါပြန်လာပါကြည့်ကိုကာဖို့အောင်မှာ helmet တို့တိုင်းကာတို့လုံးလုံးလောက်လောက်မရှိပါဘူးအဲ့တော့ကြောင့်လို့အဲ့လိုမျိုးတွေတံပိုးပေးရမျိုးတဲဣတရာစားဟိုစီစဉ်ပြီးတော့ပို့ပေးရမျိုးရှိပါတယ
်ဟုတ်ကဲ့အခုအခြေအနေတွေကပို့ပြီးတော့စိုးလာတာတွေရှိလေဒီထဲမှာတော့မှပဲသွားအလားပစ္စည်းပို့တာအစားခက်ခဲနေတဲ့အချိန်မျိုးမှာအခုစင်ကာပူနိုင်ငံကနေပြီးတော့မဟုတ်အခုလိုကူညီတဲ့အခါမှာအခက်ခဲတွေဘယ်လိုအခက်ခဲရှိနိုင်လဲ
ဟုတ်ပထမမိုင်းနဲ့တက်တက်လို့ကတော့တတိထားရတာအဓိကဟိုဘက်မှာလုပ်ပေးနေတဲ့လူတွေဆိုသူတို့ကလာပြီးတော့တတိမထားမိအောင်လို့ပေါ့နော်အခုကျတော့ဥပမာပတ်စံနေအလုံးရင်းနဲ့ဝင်လာရဲဆိုသူတို့တတိထားမိမယ်တတိထားမိရင်အဲ့လူကိုဖမ်းမှာတော့ဘာလို့ရှိနိုင်လဲဆိုတော့ပတ်စံကိုခွဲပို့တာမျိုးလုပ်ပေးရတာတစ်ခါလေးကျရင်ဒီဘက်မှာပတ်စံရောက်နေပြီနဲ့ဟိုဘက်ကိုလွန်မပြေးရတဲ့အမျိုးရှိပါတယ်နောက်တစ်ခုကခုနမချူပြောသလိုပဲတကယ်လို့ဒါလမ်းမဆက်တွေခက်ခဲလို့အိမ်အရောက်မပေါ်နိုင်ပြီးနိုင်တာမျိုးပေါ့နော်အဲ့လိုလည်းတစ်ခါလေးရှိပါတယ်ပစ္စည်းတွေမှလည်းတူတူပါပဲဟိုကာကွယ်ရေးပစ္စည်းတွေပို့ပေးရခါကျရင်ဟိုရက်ကွက်ကိုအရင်အတိပေးရပါတယ်အများသောအားဖြင့်တော့ရက်ကွက်ကဒီမှာသူတို့ကားရီပါရီဆင်လိုက်တဲ့ခါမှာလူတယောက်နှယောက်ပဲပါတယ်ပြီးတော့ကာကွယ်ရေးပစ္စည်းတွေပါတယ်စားသောက်တွေပါတယ်ဆိုသူတို့ကလမ်းပြပြီးတော့လိုက်ပို့ပေးပါတယ်ဒါနဲ့တစ်ခါလေကြာရင်တော့လည်းဝင်နေပြီးထားတဲ့တောင်နေနဲ့အခက်အခဲရှိရဲ့နောက်တစ်ခုကလူတွေကလူတွေကဒီမားတို့ကြည့်တဲ့ပတ်စံကဟိုစုပြီးတော့လူရောမဟုတ်တဲ့ကြောင်လို့တစိမ့်တွေကစပြီးလူလာတဲ့အခါကျတော့သူကိုစည်ရင်းနေပြန်တင်ရတာမျိုးပြီးတော့သူမြင်ရအောင်လို့ပင်များမှဘလို့ယူခဲ့အောင်မျိုးပြောပြရုံမျိုးရှိရဲ့အခါမှာပို့စင်တဲ့အခါမှာရစီတွေပါတယ်လို့အခုကျမတို့ကစိုက်နေတယ်ချက်ပြီးတော့မှတင်ပါတယ်မဟုတ်ရင်ဆိုင်နေပါတဲ့ဆိုင်ရအစာလိုက်ခံနေအစာမျိုးတရားလို့ပ
ါအခုအကူကြီးကိုပေးပြီးတော့ပေါ့နော်ထီရရောက်ပြီးနိုင်တယ်လို့ချင်လားဘလောက်ထိအကူကြီးတွေရောပေးခဲ့ပြီးပြီလဲ
ကျွန်မအခုလုံးနေတာကကိုရုံရတဲ့လူကိုနဲ့အရင်ချင်းကြီးရဲ့လူတွေကနေတစ်ဆင့်မိသားစုမိဆွေရတစ်ဆင့်နဲ့လုံနေရပါဟိုကမတခြားအဖွဲ့အစည်းတွေလည်းရှိပါတယ်နောက်ပြီးတော့သာနာဟောင်းအဖွဲ့အစည်းတွေလက်ကအလမ်းမိုင်းအဖွဲ့ကြီးရေပေါ့နော်သူကလည်းသူတက်ဆိုင်ရတဆိုင်ရနေတစ်ဆင့်တစ်ဆင့်ပြီးပါကျွန်မသိပါတယ်ဆိုတော့သူတို့တွေဘလောက်ကူညီပေးပြီးလဲတော့ကျွန်မတို့မခံမှန်းတတ်ပါဘူးဒါမဲ့ကျွန်မပတ်ဝန်းကျင်မှာတော့လူတဦးတဦးစီကအနည်းဆုံး9သိန်းရနေပြီးတော့သိန်း20 30ထိတယောက်တည်းတဦးစီကဒီရပိုင်းဒီလပိုင်းကမှာပေါ့နော်ပို့ပေးပြီးဆိုကျွန်မသိပါတယ်
ဟုတ်ကဲ့ဆိုတော့စင်ကာပူမှာရှိနေကြတဲ့မြန်မာတွေတော်တော်များတော့ဝမ်းဝင်းပြီးတော့အကူအညီပေးနေကြတယ်ဆိုတာမျိုးပေါ့နော်ဆိုတော့အခုအချိန်မှာဘယ်လိုအကူအညီမျိုးကအထင်ရောက်ဆုံးဖြစ်မယ်လို့ရောထင်တယ်ပြည်ပမှာရှိတဲ့မြန်မာတွေအတွက်ပေါ့နော်ဟိုပြည်သူတွေတကယ်လိုချင်တဲ့ဆန္ဒတွေပြည်ဝဖို့ဘယ်လိုအကူအညီထောက်ပံ့မှုမျိုးကအခုအချိန်မှာအထင်ရောက်ဆုံးဖြစ်မယ်လို့ထင်ပါလဲ
ဒီပါမှာရှိတဲ့လူတွေကထောက်ပံ့နိုင်တော့ကတော့ငွေရေးစည်းရေးဖြစ်မယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ CDM ကလည်းဆက်သွားမှာ CDM ကအထင်ရောက်ဆုံးမှာဘလို့ကလမ်းမမှထွက်တဲ့လူတွေလည်းနည်းနည်းသွားတယ်ဒီကကတော့ထွက်ရင်လည်းကိုယ့်ဘက်ကပါလမ်းမမှမရှိတဲ့တောင်မျိုးကိုကသွားပြီးတော့သူတို့ကိုသတိခံရတယ်လို့ထင်နေတာပြီးတော့ထိထားတဲ့လူတွေကလည်းအခုမြေအားကြီးလိုပါတယ်တချို့မိသားစုတွေတော်တော်ချွတ်တဲ့စီးရီကိုပြရမယ်ဟုတ်ကြည့်ခဲ့မိသားစုရဲ့မှာသူရဲ့ဝင်ငွေပါတတော်နေသွားတာမျိုးလည်းရှိနေကျော်ပြည်ပလူတွေကငွေရေးချေးစက်ပြီးထောက်ပံ့နေဖို့လိုပါလိမ့်မယ်အဲ့တော့ဒီမှာတို့ဒီမှာအလုပ်တွေဆက်လုပ်နေရမယ်ပတ်စံနေဆက်စုနေရမယ်စမ်းသားလို့မရဘူးပေါ့နော်အဲ့လိုမျိုးဒီမှာနေပါဒါပေမဲ့ဒီမှာတို့ခုလုပ်နေတဲ့နောက်တစ်ခုဟိုတဲအိတ်တွေပို့တာမျိုးတိုင်းကာတွေဝယ်ပြီးတော့ဝိုင်းပို့ပေးရမျိုးအဲ့မျိုးကလည်းလုပ်ပေးရမယ်လို့ဒီမှာမြင်ပါဒါဖြစ်လို့လဲဆိုတော့လောကဲကျမတို့ပံ့ပိုးနိုင်တဲ့အကောက်ွယ်ပစ္စည်းတွေကဒီအစ်စ်အကိုမနိုင်နိုင်နဲ့လို့အနည်းဆုံးတော့ပေါ့နော်ရပါကြီးထိပ်ပြီးတော့တန်ရည်အများကြီးမရတာမျိုးပေါ့အနည်းဆုံးတော့နည်းနည်းတပါတော့ကောက်ွယ်ပေးနိုင်လိမ့်မယ်လို့ထင်ပါတယ်အဲ့တော့ကျမတို့ဒီနှစ်ခုအားလည်းဆက်သွားမယ်လို့မြင်ပါတယ်
တစ်ဆက်တည်းပဲကျမဟိုမေးချင်တာကလေကျော်ကိုကိုရိုင်းကလည်းအခုအပြင်မှာရောက်နေတဲ့သူတယောက်အနေနဲ့ဆိုတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေရောကို့အနေနဲ့ဘယ်လိုခံစားရလဲဘယ်လိုမြင်မိလဲ
ပြောရရင်စသဖြင့်မှာတော့လုံးဝမယုံနိုင်ဘူးပေါ့ပြီးတော့အခုရက်ထိလည်းမယုံနိုင်ဘူးမယုံနိုင်ဘူးဆိုတာဗမာပြည်မှာအခုဘာမှတရားဥပဒေစုံမရရှိဘူးသူတို့လုပ်ချင်နိုင်လို့ရနေရယ်မာရှယ်လော့ပဲပြောပြော144ပဲပြောပြောရှိသမျှလူဝင်တက်လို့ရနေလုပ်ချင်လို့လုပ်လို့ရနေကြောအဲ့ဒါဘယ်လိုမှဟိုလက်ခံလို့မရဘူးဘယ်လိုမှမခံစားနိုင်တဲ့အခြေအနေမှာအဲ့တော့ရှိဆက်လည်းဆက်တော့သွားမယ်ဒါပေမဲ့တစ်ခါလေးစရင်ဒီပါရောက်နေတဲ့လူတယောက်အနေနဲ့ဒါလို့ပါဟွာလို့ပါလို့လဲတိုက်တွန်းလို့မရဘူးလို့ဒီမှာမြင်တယ်။ဒါဖြစ်လို့လဲဆိုကိုကရေးခြင်းမမသူတို့နဲ့တူတူရှိမှမရှိနေပဲ။အတက်ခံရလဲကိုမဟုတ်ဘူးပြီးတော့ညာဘက်တနက်တွေတတိုင်းတိုင်းလာဖောက်ရင်တောက်ပြီးအိမ်ထဲမှာပုံနေရလဲကိုမဟုတ်ဘူး။အဲ့တော့အစီအမားတအားကို safe source data track ပြီးတော့ဘာလို့အနေနဲ့ကိုရမယ်အဲ့လိုမျိုးခံစားရတယ်။အဲ့ဒီအတွက်ကြောင့်မလို့လဲအတန်အများဆုံးထွက်နိုင်ပေးဖို့ကြိုးစားရတယ်။ဒါပေမဲ့နောက်ဆုံးကြရင်တော့ဒီမှာဟာမြန်မာပြည်တွင်းရပြည်သူရဲ့ဆန္ဒကအဓိကလို့ထင်ပါတယ်။ပြီးတော့သူတို့ရဲ့ဆန္ဒဖြစ်ပေါ်အောင်ကိုကအနောက်ဆုံးအနောက်ကနေပြီးတော့အစံကုန်တန်ဖိုးပေးဖို့အဓိကလို့လည်းထင်ပါတယ်
။ကိုကစင်ကာပူမှာရောက်နေရဆိုတော့စင်ကာပူနိုင်ငံဆိုရလဲဒါမြန်မာနိုင်ငံနဲ့အိနီချင်းဒေသတွင်းနိုင်ငံတစ်ခုဖြစ်တဲ့ဆိုတော့စင်ကာပူအစိုးရအနေနဲ့နောက်စင်ကာပူပြည်သူတွေအနေနဲ့ရောဘာတွေအခုချိန်မှာလုပ်ပေးဖြစ်နေလို့ထင်လဲ။
စင်ကာပူအစိုးရအနေနဲ့ကျွန်တော်တို့တောင်းဆိုနေတဲ့နေရာတော်ပါလေဆဆဆချင်းဆို3ဘတ်4ဘတ်လောက်တော့ရှိပြီခင်ဗျာဒီမှာကျွန်တော်တို့တိထားသလောက်တချို့ဘဏ်စည်ရင်းနေဘဏ်အကောင့်တွေရှိရအစိုးရဘဏ်တော်ငွေတွေရှိရလို့တိထားရပေါ့နော်အဲ့အတွက်တောင်းမလို့ကျွန်တော်တို့ဟာအစိုးရကိုအဲ့ဘဏ်တော်ငွေကိုအခုလက်ရှိအဲ့စစ်အကြမ်းဖက်အုပ်စုကိုမထုတ်ပေးဖို့အဲ့အမျိုးတောင်းဆိုထားတာရှိပါတယ်စင်ကာပူနိုင်ငံသားရဲ့အတွက်ကဘာလို့ပြောရမလဲဆိုတော့ဒီမှာအများကြီးမပြောလင့်ထားဖို့ရှင်းရှင်းပြောရအောင်။ဘာဖြစ်လို့လဲဆိုတော့စင်ကာပူနိုင်ငံသားတွေကဒါမျိုးကြီးလည်းမခံကြဘူး။ဒီမှာရောအရင်တုန်းကဟိုတိုင်းရင်းသားတွေကိုတခြားအလုပ်စစ်သားတွေအကြမ်းဖက်တာကိုဒီမှာနားမလည်တယ်လို့ပဲစင်ကာပူကလူတွေကတခါမှဒါမျိုးမကြုံဘူးမတွေ့ဘူး။အဲ့တော့သူတို့အတွက်ကစားစုရုံကလည်းတိတ်ပြောမပေါ်လို့ထင်ပါတယ်။အဲကြောင့်မလို့ဒီမှာဘာမှလည်းမပြောလို့သူတို့စီကလူရောကြုံရရရင်ဝေးသေးအကူကြီးတော့ပေးကြမယ်လို့ထင်ပါတယ
်။အခုမြန်မာနိုင်ငံမှာဆိုရင်လေပါဝင်နေကြတာလူငယ်လူလက်တွေအဓိကလူငယ်တွေပေါ့နော်လူလက်တွေလူကြီးတွေလည်းပါပါတယ်မပါဘူးလို့ပြောတာမဟုတ်ဘူး။လူငယ်အများကြီးရှေ့ထဲမှာတတကျကျပါစားတယ်ဟိုတချို့ဆိုအသက်ပါပြေးလိုက်ရတာမျိုးတွေလည်းရှိတဲ့အခါကျတော့လေဒီပုံမှာရောဘလို့ဟိုမြင်မိလဲခံစားမိလဲသူတို့တွေ့တဲ့အခါမှာလေ
သူတို့လေးလဲလေးစားရယ်အရန်လဲအားရရယ်အားရရယ်ဆိုတော့သူတို့ဇွဲလဲတောင်းတယ်တောင်းစိတ်လဲနေအဲ့မှာဒီမားတွေ့ရကသူတို့ကတကယ်ပဲသိနိုင်ရစွာလဲသိရယ်အဲ့ဒါလဲစိတ်ကပုံဖြတ်ထားပြီးသားအဲ့တော့လူတွေကတကယ်ဒီတိုင်းပဲအောင်ရမယ်ဆိုတဲ့စိတ်တန်းနဲ့လဲလုံနေတာပါအဲ့ဒီအတွက်ကိုလဲအလုံးအရန်ပြည့်စုံသွားတယ်ပြီးတော့ကိုကိုတိုင်းဒီလိုနဲ့မပါအောင်လဲသူတို့စိတ်ကောင်းမှာဒီမှာနိုင်ငံတွေမှာနေရတဲ့လူတွေဟာ ဆက်တိုက်နေတဲ့ဒီမှာကနောက်ကနေပြီးတော့အစွမ်းကုန်တန်ဖိုးကိုအရှင်းရှင်းရှိပါတယ်။